ဒါဆောင်မှာအပြည့်ရနိုင်ရင်အိနီချင်းအီဂျစ်နိုင်ငံမှာဟာမတ်ကိုယ်စားလှယ်ပါဝင်သက်ဆိုင်သူတွေပါဝင်တဲ့စစ်မြေအစည်းအဝေးကျင်းပနေချိန်မှာပဲဂါဇာတောင်ပိုင်းမှာအစ္စရေးကလေကြောင်းတိုက်ခိုက်မှုအများအပြားပြုလုပ်ခဲ့လို့ပါလက်စတိုင်း30ကျော်သေဆုံးခဲ့ကြောင်းကျွမ်းမရေးဝန်ထမ်းတွေကစနေနေ့မှာပြောပါတယ်။ခန်းစင်နစ်မျိုးကနေတလုံးတည်းမှာတင်လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်2ဦးပါဝင်မိသားစုဝင်11ဦးသေဆုံးခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှု3ခုအပြီးမှာမြို့တွင်းနဲ့အနီးတစ်ဝိုက်ကစုစုပေါင်းအလောင်း33လောင်းလက်ခံရရှိခဲ့တယ်လို့ခန်းရှင်နစ်ကနာဆာစင်းကထုတ်ပြန်ပါတယ်။အဲဒီစင်းကမှသတင်းယူနေတဲ့ AP သတင်းဌာနရဲ့သတင်းတောက်ကလည်းအလောင်းတွေရောက်ရှိလာတာကိုအတည်ပြုပါတယ်။ဒါ့ပြင်ဂါဇာအလယ်ပိုင်းမှာလည်းလေကြောင်းတိုက်ခိုက်မှုကြောင့်လူ3ဦးသေဆုံးခဲ့တယ်လို့အဲ့ဒီဒေသကစေယုံကသတင်းထုတ်ပြန်ပါတယ်။ Israel စစ်တပ်ဘက်ကတော့လူအများအပြားသေဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းတွေကိုစောင့်ကြည့်စစ်ဆေးနေတယ်လို့တုံ့ပြန်ထားပါတယ်များ။